စစ်သွေးကြွတွေကိုချိန်မုန်းနေတဲ့ဆီးရီးယားတပ်ဖွဲ့တွေရဲ့ပူးတွဲစစ်ဆင်ရေးတွေမှာပါဝင်နေတဲ့အနောက်နိုင်ငံတွေကကြောရောင်းနောက်ခံပေးထားတဲ့အတိုက်ခံအုပ်စုတွေကိုလည်းရုရှားနိုင်ငံကအခုခါပံ့ပိုးကူညီပေးနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ဆီးရီးယားဆိုရတပ်တွေနဲ့အချိန်တော်ကြာတိုက်နေတဲ့လွတ်လပ်သောဆီးရီးယားတပ်မတော် FSA ကိုလေကြောင်းအကူလက်နက်တွေနဲ့လိုအပ်တဲ့အထောက်ပံ့တွေကိုပထမဆုံးချိန်ပေးအပ်ခဲ့တဲ့ကြောင်းတောက်ချန်နေကရုရှားကာကွယ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိတွေနဲ့အစည်းအဝေးတွင်သမ္မတပူတင်ကပြောဆိုခဲ့တာပါ။ဒီသတင်းသာမှန်ကန်မယ်ဆိုရင် IS အဖွဲ့ပြစ်မှတ်တွေကိုဘုံကျဲရမယ်အစားဆီးရီးယားသမ္မတဘရှာအာဆတ်ကိုကူညီဖို့ကြိုးပမ်းတဲ့အနေနဲ့အလဲအလတ်သဘောထားရှိတဲ့သဘုံတွေပေါ်တိုက်ခိုက်နေတယ်လို့အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့ဆွဆွဲတာခံနေရတဲ့ရုရှားနိုင်ငံအတွက်ကြီးမားတဲ့မူဝါဒအပြောင်းလဲတစ်ခုဖြစ်ပါလိမ့်မယ်ပြီးခဲ့တဲ့လတွေအတွင်းရုရှားရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုခံခဲ့ရတဲ့ FSA သဘုံအဖွဲ့ကတော့ဒီသတင်းကိုအတိမပြုသေးပါဘူးတစ်ချိန်တည်းမှာပဲဆီးရီးယားဆိုရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ဆီးရီးယားသဘုံအဖွဲ့တွေကြားဒီသတင်းပတ်ထည့်ရရှိခဲ့တဲ့သဘောတူညီချက်မူပေါင်းတွေကပြဿနာတွေကိုဖြေရှင်းကြဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်ပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဝန်ကြီးကယ်ရီကပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံရဲ့ဘေးဘက်မှာပြောဆိုခဲ့ပေမဲ့ဘလို့ပြဿနာတွေလဲဆိုတာကိုတော့အသေးစိတ်ပြောဆိုမသွားပါဘူး